ကိုဗစ် -19 ကာယောဂါနဲ့ပတ်သက်လို့မြန်မာနယ်စပ်က IDB စစ်ဆောင်စခန်းတွေရဲ့ယောဂါကာကွယ်ရေးအခြေအနေကိုစူးစီးတင်ပြပေးပါမယ်။ကျွန်တော်မိုးစောပါ။ကိုဗစ် -19 ကြောင့်အသွားအလာကန့်တတ်ထားတဲ့ထိုင်းမြန်မာနယ်စပ်ကရှမ်းဒုက္ခသည်စခန်းတွေမှာအလို့အကန့်ရှားပါပြီးရိတ်ခါအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာတော့ကိုဗစ် -19 ယောဂါကာကွယ်ရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကစခန်းတွေမှာတော့လူဦးရေများပြားတာကြောင့်အခက်အခဲတွေရှိနေတာပါ။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်ထိုင်းမြန်မာနယ်စပ်မှာရှမ်းဒုက္ခသည်စခန်း6ခုရှိပြီးလူဦးရေ 6,000 ကျော်လောက်နေထိုင်နေပါတဲ့။လောလောဆယ် COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ထိုင်းနိုင်ငံဘက်ကအသွားအလာကန့်တတ်လိုက်တဲ့နောက်ရှမ်းဒုက္ခသည်တွေဟာရှာဖွေစားတောက်ရေးအတွက်အခက်အခဲကြုံနေရကြောင်းရှမ်းပြည်နယ်ဒုက္ခသည်ရေးရာကော်မတီဝင်ဦးဆိုင်လင်းကအခုလိုပြောပါတဲ့။
အဓိကဆိုရင်တော့ကျွန်တော်တို့ကဘောနော်အခြေခံရခါအဲ့လိုပြောမှာဘာလို့ဆိုတော့အခုချိန်မှာမင်းမတော်လို့လာတော့မရဘူးအလုပ်တွေကမရှိဘူးကွာနော်ရင်တော့ကျွန်တော်ကတော့အခြေပြေအလုပ်မဟုတ်ဘူးပဲလေဒီကြိုးချကြိုးချအလုပ်လေးတော့ရှိတယ်ဘောနော်မနေ့ကမှဆိုရင်လည်းစိုက်ကြိုးရေးတော့လက်ဖက်ကူးတာတော့တော်တော်များများရှိမှာပါနော်အခုကျတော့အဲ့ဒီလုပ်တွေလည်းရက်ကတော့နီးပါးလောက်ဖြစ်သွားတော့ဘောအခုအလုပ်တွေကမရှိဘူးဆိုတော့သောဝင်ကြီးကအခြေခံရိခါပေါ့အခြေခံဥမာဆန်စီစားပေါ့နော်ဆားပေါ့နော်ဆားတော့တော့ရင်းပြီးဆန်စီရင်းရတော့ဒီအခြေခံတွေရှိပါလေ
ဒီစခန်းတွေကိုအရင်ကထိုင်းခြေဆိုင်ဒဘောရာကွန်ဆိုတီယံအဖွဲ့ကစံထောက်ပံ့ပေးခဲ့ပေမဲ့2019ခုနှစ်အောက်တိုဘာလမှာအထောက်ပံ့တွေရပ်ဆိုင်းခဲ့ပါတယ်ဒီရက်ပိုင်းမှာတော့ရှမ်းပြည်နယ်ဒုက္ခသည်ရေးရာကော်မတီကစခန်းရှိဒုက္ခသည်တွေအတွက်ရိခါကူညီထောက်ပံ့ဖို့ကိုမြစ်တက်ရက်ခံထားပါတယ်ရှမ်းဒုက္ခသည်စခန်းတွေမှာထိုင်းနိုင်ငံဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေကိုဗစ် -19 နဲ့ပတ်သက်ပြီးအသိပညာပေးတာကြိုတင်ကာကွယ်မှုဆိုင်ရာတင်ဒန်းပေးတာတွေရှိကြောင်းလည်းပြောပါတယ်။ကချင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေမှာတော့ဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်လို့ဝိုင်းမော်မြို့နယ်မိုင်းနာ KBC စစ်ဆောင်စခန်းကစခန်းတာဝန်ခံဦးစော်လုံးကပြောပါတယ်။
ကိုယ်အချင်းရတော့ယောဂါကတော့ကာကွယ်ချင်းချုပ်တုံးပြန်ရရအချင်းတစ်ဖက်လုံးနေတယ်ကြကျွန်တော်တို့ကကင်ဘူအေမွန်ခိုင်ဘူးကင်ဘူကင်သားရတော့မှတင်းခေါင်ကိုအပတ်မှတစ်ကျင်းပဲထွက်ခိုင်းတယ်မလို့အရင်ထွက်နေအလိုပေါ့နော်နောက်ပြီးမှဟိုအခီးကပြန်လာလို့ရှိရင်ကွာရန်တင်းလုပ်နေလေကြမတ်ကြရမယ်အပြင်ထွက်ပေါ့နော်ဟိုဝင်လာထွက်လာလက်ရှင်းမယ်အဲ့လိုပဲအဲကျမအပေါ်ဝါနာပါကိလုခိုင်းအဲ့မှာလက်ရှင်းခိုင်းမှာဝင်လာစင်ကျေလို့သားတို့ဒီကနေ့ဝင်လာလို့ရှင်ခြေဆံပေးတယ်ကြာအဲ့လိုလုပ်တယ
်ဒီကနေ့အချိန်ထိကချင်ပြည်နယ်မှာကိုဗစ် -19 ရောဂါပိုးရှိသူတဦးသာတွေ့ရှိပြီးဒုက္ခသည်စခန်းတွေမှာတော့ပိုးတွေ့လူနာမရှိသေးပါဘူး KIO ထိန်းချုပ်ရာနယ်မြေအတွင်းမှာလည်း KIO ကရောဂါကာကွယ်နှိမ်နင်းကော်မတီကိုဖွဲ့စည်းဆောင်ရွက်နေတယ်လို့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းဒီလ23ရက်နေ့ကဆွေးနွေးထားပြီးဖြစ်ပါတယ်စခန်းပြည်နယ်အတွင်းကစစ်ဆောင်စခန်းတွေမှာတော့ COVID-19 ရောဂါကူးစက်လာရင်ထိန်းချုပ်ဖို့ခက်ခဲနိုင်ကြောင်းကျောက်တော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်တန်းစင်ကပြောပါတယ်
။အမှန်တကယ်တော့ဒီဟို COVID ကဒီဘက်ပါတော့အချိန်တစ်ခုပေါ်မှာမူတည်ပြီးတော့ positive ဖြစ်တဲ့ဆိုလို့ကျွန်တော်တို့ခက်ခက်ဆီဆီပြေတော့မှသိကြပါရယ်ဘာလို့လဲဆိုတော့စစ်ဆောင်စခန်းမှာကဒီကျွန်တော်တို့ကျောက်တော်အထက်ပိုင်းကလူတွေကတော့အကုန်လုံးလူစစ်ဆောင်စခန်းတွေရောက်နေတယ်လေ။ဟို COVID-19 နဲ့ပတ်သက်လို့ဟိုလုံးရတော့အမှန်တကယ်ခက်ခဲရှိတယ်လူတွေကလည်းစုပ်ပြုံပြီးတော့မှစီချုံစုပ်ကမှနေရတဲ့အခါဟိုကိုဗစ်နဲ့ပတ်သက်တဲ့ဥစ္စာတွေကိုကျွန်တော်တို့အဆင်ပြေဘူးပြလို့ပြောတယ်
။ကျောက်တော်မြို့နယ်မှာစစ်ဆောင်စခန်း9ခုရှိပြီးအစိုးရတာဝန်ယူဖွင့်လှစ်ထားတဲ့နေပူကန်စစ်ဆောင်စခန်းမှာလူ1000လောက်နဲ့ကျန်းဖုံးကြီးကျောင်းစာသင်ကျောင်းစရတွေမှာဖွင့်လှစ်ထားတဲ့စခန်းတွေမှာတော့အနည်းဆုံးလူ9000ကျော်လောက်ရှိနေတာဖြစ်ပါတယ်။အစိုးရကတော့ COVID-19 ရောဂါနဲ့ပတ်သက်ပြီးမြန်မာပြည်မှာနေထိုင်သူတဦးတယောက်မှချမ်းလက်မထားရေးမူဝါဒချမှတ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရက်ကိုဖွဲ့စည်းထားပါတယ်။ဒီကော်မတီက NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးပြီးယောဂါကာကွယ်ထိန်းချုပ်ကုသရေးအတွက်တဖွဲ့ချင်းစီနဲ့ဆွေးနွေးနေတယ်လို့ NCA စာချုပ်လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့စာပေးပို့ထားပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။